မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုကူညီဖြေရှင်းရေးအတွက်နီးလန်းရှာဖို့မြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဤဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာဒီကနေ့စစ်တွေမြို့ကိုတွားရောက်ပြီးပြည်နယ်လွှတ်တော်ဥက္ကဋ္ဌအပါအဝင်ရမ်းမီရဖတ်တွေနဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်လက်ထောက်ဝန်ကြီးရဲ့မြန်မာနိုင်ငံဒုတိယနေ့ခီးစဉ်အကြောင်းကိုတော့ကိုဇော်ဝင်းလှန်ကပြောပြမှာပါ
မြန်မာနိုင်ငံကိုမေလ၁ရက်ကနေ၃ရက်နေ့အထိ၃ရက်ကြာလာရောက်တဲ့အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာခီးစဉ်အတွင်းမြန်မာစိုးရတာဝန်ရှိသူနေတဲ့သမကအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီအသွင်ကူးပြောင်းရေးပဋိပက္ခတွေအဆုံးသတ်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအကြအတဲတွေကိုဖြည့်ဆည်းရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးသွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာတာဖြစ်ပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာဒီကနေ့စစ်တွေမျိုးကိုရောက်သွားပြီးပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့ကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းက VOA ကိုပြောပါတယ
် In Rakhine State he met with the parliament speaker and as well
as ရခိုင်ပြည်နယ်ရောက်နေစဉ်အတွင်းလွတ်တော်ဥက္ကဋ္ဌအပါအဝင်ရမ်မီရပ်ဖာတွေနဲ့တွေ့ဆုံခဲ့ပါတယ
်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာပြည်နယ်လွတ်တော်ဥက္ကဋ္ဌကိုလွတ်တော်အဆောက်အဦးမှာတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်အလားတူပဲရမ်မီရပ်ဖာတွေနဲ့တွေ့ဆုံတာမှာလဲစစ်တွေမျိုးကအောင်မင်္ဂလာမွတ်စလင်ရောက်ွက်ကိုတွားရောက်ပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်လက်ထောက်ဝန်ကြီးအနေနဲ့ပြည်တွင်းနေရရွှေပြောင်းနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေကိုတော့တွားရောက်ခဲ့ခြင်းမရှိဘူးလို့သိရပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာအမေရိကန်ဘက်ကဘယ်လိုကူညီပံ့ပိုးပေးဖို့လိုမလဲဆိုတာနဲ့ရခိုင်ပြည်ထောင်စုကကူညီဖြည့်ဆည်းရေးအတွက်နီလန်နေရှာဖို့ရောက်လာခြင်းဖြစ်ကြောင်းလဲအာရီယာနီမန်ဒရင်းကအခုလိုဆက်ပြောပါတယ
် The entire trip here and certainly what he wanted to hear from the civil society and community leaders as well
ဒေါက်တာဝင်းကြီးရဲ့ခီးစဉ်ရည်ရွယ်ချက်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရသလဲဆိုတာကိုအစိုးရတာဝန်ရှိသူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားသိနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လာရောက်ခြင်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအတွက်1988ခုနှစ်ကစလို့တောက်လျှောက်ကူညီပေးခဲ့တာမှာလွန်ခဲ့တဲ့နှစ်30ကျော်အတွင်းအဲ့ဒီမူဝါဒဟာတိတိတသားပြောင်းလဲသွားခဲ့ခြင်းမရှိဘူးလို့လည်းအာရီယာနီမန်ဒရင်းကပြောပါတယ်အမေရိကန်နိုင်ငံသားဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်နဲ့ဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတခုဖြစ်တဲ့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရမှုကိုဘိုကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးဖြစ်စဉ်တွေကိုလက်ထောက်ဝန်ကြီးနဲ့ဆွေးနွေးဖြစ်ခဲ့ကြောင်းအခုလိုရှင်းပြပါတယ
်အဓိကပြောဖြစ်တာကမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတော့လူခွင့်ရေးအခြေအနေအဲ့ဒါတွေကိုကျွန်တော်ပြောဖြစ်ကြတယ်ပြောဖြစ်ကြပြီးတော့ကကြတော့မြန်မာနိုင်ငံရဲ့ဒီအခြေအနေတွေတိုးတက်လာဖို့အတွက်ဟိုဘယ်လိုမျိုးတွေလုပ်တင်ကြလဲပေါ့အဲ့ဒါကိုတော့သူတို့မေးပါတယ်မေးတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအလုတ်ကန်ဖန်တီးရေးဆိုတော့လေဒီဒီမိုကရေစီရေးတဲ့ဒီမိုကရေစီအကြောင်းလေးတော့အရေးကြီးတဲ့အရာတစ်ခုဖြစ်တယ်။ပိတ်ဆို့နေုံတစ်ခုပဲနေတော့ကျွန်တော်တို့ကအလုပ်မဖြစ်ဘူး။ပိတ်ဆို့တော့လေပိတ်ဆို့တော့ရှိတယ်လို့တစ်ဖက်ကလည်းပူးပေါင်းဆောင်ရွက်မှုတွေ pressure engagement လို့ခေါ်တဲ့မျိုးတွေနဲ့ကျွန်တော်တို့တွားတင်တယ်။လုတ်ကန်ဖန်တီးရေးကိစ္စတွေကိုကျွန်တော်တို့လည်းတစ်ဖက်ကလည်းလုတ်တင်တယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဘက်ကပြောပါတယ
်။သူတပြင်းတော့ရခိုင်ပြည်နယ်အပါအဝင်တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စတို့ကိုအလေးပေးဆွေးနွေးပြခဲ့တယ်လို့လည်းကိုဘိုကြီးကပြောပါတယ
်ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတွေအခြေအနေနောက်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖြစ်လာတဲ့အဓိကအကြောင်းအဲအဓိကအကြောင်းနဲ့မှာဒီပြည်တွင်းဖြစ်နေတာဥပမာဆိုလို့ရှိရင်ရခိုင်မှာဆိုလို့ရှိရင်အေအေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်ဒီရွာသူရွာသားတွေကအဖမ်းခံနေရတဲ့ကိစ္စတွေရှိတယ်အဲ့လိုပဲဒီကချင်နဲ့ရှမ်းဘက်မှာလည်းအဲ့လိုတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတာမျိုးတွေရှိတယ်ဒါကြီးအခြေအနေတွေကတော့ဒီဒီမိုကရေစီရေးတော့တဲ့အခါမှာတော့အောက်ဆက်ဖြစ်နေကြမျိုးတွေဖြစ်တယ်။ဒီလိုစစ်ပွဲတွေအများဆုံးရက်တက်တော့ဖို့အတွက်ကသူတို့ဘက်ကဘာတွေကြိုးစားဆောင်ရွက်လို့ရမလဲ။ဘောတန်တမန်ကြီးရအနည်းလမ်းတွေရ။ပြီးတဲ့အခါကျတော့တရုတ်ရဲ့ကောင်းမှုမှုမြန်မာနိုင်ငံမှာအဲ့တရုတ်ရဲ့ကောင်းမှုမှုတွေအကြောင်းကိုလည်းကျွန်တော်တို့ကြည်ကြည်ပြန်ဆွေးဆွေးနွေးပြတာလည်းရှိပါတယ်။နောက်ပြီးတဲ့အခါကျတော့လက်ရှိရှိနေတဲ့အစိုးရရဲ့အခက်အခဲပေါ့။အဲ့ဒီအခက်အခဲတွေကိုကျွန်တော်တို့ဒီအစိုးရနဲ့ဘယ်လိုထိကူးဝင်နေလဲ။ပြောဆိုဆွေးနွေးလို့ရမလဲပေါ့။ဒါတွေကိုလည်းကျွန်တော်တို့အကြမ်းမင်းဆိုးနေပြတာပေါ့နော်သူအသေးစိတ်ကြီးတော့လည်းမဟုတ်ဘူးသူတွေ့ရတဲ့အချိန်ကလည်းဒီ91 operation ရဲ့အခါကျတော့အများကြီးတော့လည်းဆိုးနေပြတာမျိုးလည်းမရှိပါဘူ
းအမေရိကန်နိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမနေ့ဖြန်မှာတော့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကမနေ့ဖြန်တောက်ကြနေနောက်ပိုင်းမှာပြန်မထွက်ခွာခင်တယ်လီကွန်ဖရင့်တယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာ အာရှနဲ့အရှေ့အာရှခီးစဉ်တစ်စိတ်တည်းဒေသအဖြစ်နဲ့အင်ဒိုနီးရှားထိုင်းနိုင်ငံတို့ကတဆင့်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးသူခီးစဉ်တစ်ခုလုံးမှာမြန်မာနိုင်ငံမှာအကြာဆုံး၃ရက်ကြာနေထိုင်တာဖြစ်တယ်လို့သိရပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမြန်မာနိုင်ငံကနေဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ